ဝင်ငွေခွန်ပေးဆောင်မှုရှောင်ရှားနိုင်ဖို့ပြပမှာပိုင်ဆိုင်မှုတွေကိုလျှော့ဝှက်ထားပြီးပန်ဆင်းနေဖွင့်လှစ်ထားကြတဲ့ချမ်းသာကျော်ဝါသူတွေအာနာရှိကြသူတွေနဲ့ကမ္ဘာနာမည်ကြီးပုဂ္ဂိုလ်တွေအကြောင်းဖွင့်ချပြလိုက်တဲ့ပနားမပေပါစ်လို့ခေါ်တဲ့အစီအခံစာထွက်လာပြီးနောက်ပိုင်းပထမဆုံးရာထူးကနှုတ်ထွက်ပေးလိုက်ရတဲ့ပုဂ္ဂိုလ်ကတော့အိုက်စ်လန်နိုင်ငံကဝန်ကြီးချုပ်ဖ ိုက်စလန်မှာရှိတဲ့ဒေဝါလီခံလိုက်ရတဲ့ဗန်ဒီထံကနေရောချင်းငွေအမေရိကန်ဒေါ်လာ၄သန်းရရှိလိုက်တဲ့ကုမ္ပဏီဖြစ်တယ်လို့ပနားမားပေပါစ်အစီရင်ခံစာမှာဖော်ပြထားတာကြောင့်ဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ပေးလိုက်ရတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂွန်လော့ဖ်ဆန်ကတော့ပြပမှာရှိတဲ့သူ့ရဲ့ဇနီးရဲ့ပိုင်ဆိုင်မှုတွေဟာအိုက်စလန်မှာဝင်ငွေအခွန်ပေးဆောင်ထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့သူ့ရဲ့အတိုက်ခံတွေကတော့ဒေဝါလီခံတဲ့ဗန်ဒီကိုရောချေးပေးရမှာအစိုးရကပါဝင်ပတ်သက်နေတဲ့အတွက်ကြောင့်အဲ့ဒီကုမ္ပဏီကိုသူစနီးပိုင်ဆိုင်ကြောင်းဝန်ကြီးချုပ်အနေနဲ့ထုတ်ပေါ်ပြောကြားသင့်တယ်လို့ပြောပါတယ်။လွတ်တော်မှာစီစဉ်ထားတဲ့အယုံကြည်မရှိမဲခွဲဆုံးဖြတ်မှုမတိုင်ခင်သူကအခုလိုကြိုတင်နှုတ်ထွက်လိုက်တာဖြစ်ပါတယ်။အာနာယ Progressive Party ကဒုတိယခေါင်းဆောင်စီကော်ဒူအင်ဂီဂျိုဟန်ဆန်ကိုနိုင်ငံရဲ့ခေါင်းဆောင်တည်အဖြစ်တင်မြှောက်ဖို့အမည်တင်သွင်းထားပါတယ်။ဂွန်လော့ဖ်ဆွန်နဲ့ဇနီးတို့ဟာပနားမအခြေစိုက်မိုဆက်ဖွန်ဆေကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့အကူအညီနဲ့သူတို့ကုမ္ပဏီကိုတည်ထောင်ခဲ့ကြတာဖြစ်ပါတယ်။မိုဆက်ဖွန်ဆေကာဟာစားရစာရန်ပေါင်း 17 တန်းခွဲကိုပေါက်ကြားစေခဲ့တဲ့ကုမ္ပဏီဖြစ်ပါတယ်။